တော်ထရှင်များရှင်2018ခုနှစ်ဖေဖော်ဝါရီလထဲမှာပြည်ထောင်စုဝန်ကြီးဌာနက2018ခုနှစ်အတွက်ပြည်မှုဆိုင်ရာဂိမ်းကဏ္ဍအချက်အလက်တွေကိုထုတ်ပြန်ခဲ့ရမှာအရင်နှစ်တွေကထက်တက်ငယ်မတိမ်းမှုက33ရာခိုင်နှုန်းနဲ့ရိုးရိုးမတိမ်းမှုက22ရာခိုင်နှုန်းပိုများလာခဲ့တယ်လို့ဖော်ပြထားပါတယ်။2013ခုနှစ်ကနေ2016ခုနှစ်နိုဝင်ဘာလအထိမြန်မာနိုင်ငံတဝန်းမတိမ်းမှုပေါင်း3000ကျော်ဖြစ်ခဲ့ရမှာ1500ကျော်ဟာတက်ငယ်မတိမ်းမှုဖြစ်တယ်လို့လည်းဆိုပါတယ်။မွန်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့တက်ငယ်မတိမ်းမှုတွေနဲ့ပတ်သက်ပြီးမွန်ပြည်နယ်လူ့ခွင့်ရေးဖောင်ဒေးရှင်းမြို့သမီးနဲ့ကလေးအခွင့်အရေးအစီအစဉ်ကအမောင်ခန်းကအကြတန်းဆိုတဲ့တက်ငယ်မတိမ်းမှုဆိုင်ရာအစီရင်ခံစာကို2018ခုနှစ်မတ်လမှာထုတ်ပြန်ခဲ့ပြီးတော့2018ခုနှစ်ဇူလိုင်လထဲမှာတော့ပန်းကောင်းအညွန့်ကျိုးဆိုတဲ့အစီရင်ခံစာကိုထပ်မံထုတ်ပြန်ခဲ့ပါတယ်။အဲ့ဒီတစ်နှစ်တာကာလအတွင်းနောက်ထပ်တက်ငယ်လင်အကျန်းဖတ်မှု14မှုထပ်တွေ့ခဲ့ရပြီးတဲ့နောက်အစီရင်ခံစာထပ်ထုတ်ခဲ့တာဖြစ်တယ်လို့မွန်ပြည်နယ်လူ့ခွင့်ရေးဖောင်ဒေးရှင်းအမျိုးသမီးနဲ့ကလေးခွင့်ရေးအစီအစဉ်ညှိနှိုင်းရေးမှူးမိထောချန်းကပြောပါတယ
်။ဒီကငယ်မရိန်းတွေတိုးလာတယ်ပေါ့နော်။အဲ့ဒီ2019ကထုတ်ခဲ့တဲ့အစီရင်ခံစာရဲ့ follow up ထုတ်တယ်ပေါ့နော်။တအငယ်ဆုံးက3နှစ်ကနေစပြီးတော့16နှစ်အထိပေါ့နော်။အကြံဖတ်ခံရတဲ့ကလေးရဲ့အသက်က
မွန်ပြည်နယ်လူ့ခွင့်ရေးဖောင်ဒေးရှင်းကပြုလုပ်ခဲ့တဲ့သုတေသနအရတက်ငယ်မရိန်းမှုဖြစ်ပွားရတဲ့အကြောင်းရင်းမြောက်များစွာရှိနေပေမဲ့လိန်နဲ့ပတ်သက်တဲ့ပညာပေးမှုမရှိတာ၊ဆင်းရဲမွဲတေတာ၊တရားစီရင်ရေးစနစ်အားနည်းတဲ့အတွက်ကျူးလွန်သူတွေကိုထိထိရောက်ရောက်အပြစ်မပေးနိုင်တာတွေဟာအဓိကအကြောင်းရင်းတွေအဖြစ်ပါဝင်တယ်လို့ဆိုပါရစေ။မွန်ပြည်နယ်ပေါင်မြို့နယ်ရဲစခန်းကဒုရဲမှုထွန်းစုံဦးကတော့သူ့ရဲ့ရဲဝန်နှန်းတပ်တန်းတစ်လျှောက်တွေ့ခဲ့ရတဲ့တက်ငယ်မရင်းမှုတွေမှာအတွေ့ရများဆုံးအခြေအနေနဲ့ပေးလေပေးထားရှိတဲ့ပြည်တံကိုအခုလိုပြောပြပါရစေ။
ဟိုကျွန်တော်စစ်ဆေးခဲ့တဲ့အမှုတွေနဲ့ပတ်သက်ပြီးတော့ဗောနော်တက်ငယ်မရင်းတွေကများသောအားဖြင့်ဟိုရောက်ကြတဲ့မိန်းကလေးနီးဆက်ရနေပြီးတော့ဖြစ်တာများပါတယ်အနေနီးတာဗောနော်လာတိုင်းဆိုရင်ကျွန်တော်တို့စီမှာဟိုတိုင်းကျက်ဖွင့်ပေးတယ်ဟိုတိုင်းကျက်ဖွင့်ပြီးတော့ဟိုအမှုစစ်ဖို့တက်ကိုအမှုစစ်ရာရှိကိုတာဝန်ပေးပြီးတော့ကျွန်တော်ကဒီတက်ငယ်မရင်းဖြစ်တဲ့ဆိုရင်ပကံမှုကိုလည်းဖြစ်ပါတယ်တရားရုံးထိတင်တာဗောပြစ်တန်အနေနဲ့ကတော့အနည်းဆုံးကတော့10နှစ်ဗောအနည်း20တိတိစားခဲ့ဦးပါတယ
်ဒါပေမဲ့ကြေးလက်အများစုမှာတော့တက်ငယ်မရင်းမှုပါဝင်မရင်းမှုတွေဖြစ်လာတဲ့အခါမှာကျူးလွန်ခံရသူကကြေးရွာအချုပ်ရုံမှုတွေကိုတိုင်တန်းတဲ့အချိန်ကျူးလွန်သူကိုအပြစ်ပေးအရေးယူတာထက်ညှိနှိုင်းပြီးကြေအေးစရာနဲ့ရွက်ချင်းငွေပေးစေတဲ့နည်းတွေကိုသာတုံးနေရှိကြတယ်လို့အစိုးရခံစားမှဖော်ပြထားပါတယ်။တရားရုံးတွေကတဆင့်တရားမျှတမှုကိုတောင်းဆိုဖို့ကြိုးစားတဲ့အခါမှာလည်းအခက်အခဲနဲ့ရင်ဆိုင်ရတယ်လို့ဆိုပါတယ်။ဒါကြောင့်ရဲတပ်ဖွဲ့နဲ့တရားစီရင်ရေးဌာနတွေမှာဖြစ်ပေါ်နေတဲ့အကျင့်ပျက်ချဆမှုတွေကိုထိထိရောက်ရောက်တိုက်ဖြတ်အရေးယူဖို့လည်းအစိုးရခံစားမှတိုက်တွန်းထားပါတယ်။တက်ငယ်မရိမှုတွေကိုသစိမ်းတွေသာမကဖခင်ပထွေးအကိုရင်ဦးလေးရင်နဲ့ဆွေမျိုးသားချင်းတွေအိမ်နီးချင်းတွေကကျူးလွန်နေကြတဲ့အကြောင်းတည်င်းတွေကတဆင့်တိထားကြပြီးဖြစ်ပါတယ်ဒီနှစ်ပိုင်းနေအတွင်းတက်ငယ်မရိမှုတွေများပြားလာတာနဲ့အမျှကျူးလွန်သူတွေကိုပေးတဲ့ပြစ်ဒဏ်တွေနည်းတယ်လို့ဝေဖန်တဲ့အနေနဲ့ထိရောက်ပြင်းထန်တဲ့ပြစ်ဒဏ်တွေပေးဖို့တောင်းဆိုသံတွေဆူညံလာပါတယ်တက်ငယ်မရိမှုနဲ့ပြစ်ဒဏ်ဆက်ဆက်ပုံကိုတရားလွှတ်တော်ရှေ့နေကြီးဦးသိန်းတန်းဦးကအခုလိုဆွေးနွေးပြပါတယ်
ဒီအစီအချဲရိတ်မှာမဟုတ်ပါဘူးဒီအစီခုတုန်းကအားမကောင်းပါဘူးကဲကဲဟန်တာတွေအများကြီးရှိတယ်နောက်လူလူကခုနကတော့ဥရီအသိဉာဏ်ရောခုန sex education နဲ့ပတ်သက်တာကိုနေပါတယ်အဲ့ဒါတွေပြင်ရမှာလို့ထင်တယ်ဥရီအားနေလို့ပြောလာတာမှမဟုတ်တာအလူခွေစီရဲ့ထူးခြားတဲ့အနေထားတွေနဲ့လက်ရှိဖြစ်နေတဲ့အခြေအနေတွေရဖြစ်လာတာလို့ကျွန်တော်တို့အဲ့လိုယူဆဒီတက်ငယ်မရေမှုတွေကိုသိတဲ့မှုတွေမှာတေတံတိချနာပဲဟိုနေတယ်လို့မထင်ဘူးတချို့ချင်းကျက်တွေရှိတာတော့ရှိတာပေါ့နော်ဒါပေမဲ့အများစုတရားရုံးတွေကတော့ခေါဟန်တဲ့ပြည်တယ်နဲ့ချနာပဲ။ပြည်တယ်ကချတာကျူးလွန်တဲ့လူကကျူးလွန်တာပဲ။လူသားမှုတွေလည်းပြည်တယ်နဲ့ပြည်နေတာပဲ။လူသားမှုတစ်ဖြစ်နေတာပဲ။ရဲနဲ့ဒီတရားရုံးတွေကကျင့်တဲ့ခြားစားမှုဆိုတာတရားရုံးစနစ်ကြီးတစ်ခုလုံးနဲ့ဆက်ဆိုင်တာပေါ့နော်
။ဦးသိန်းသန်းဦးပြောသလိုခုနောက်ပိုင်းတက်ငယ်မရိမှုအပါဝင်မရိမှုတွေကိုထိရောက်တဲ့ပြည်တယ်တွေချမှတ်နေပြီဆိုပေမဲ့စစ်တမ်းတွေအရပြည်မှုတွေကကြဆင်းလာတာမတွေ့ရသေးတဲ့အတွက်တငယ်မရိမှုရောပါစီရည်အတွက်ဆောင်ရွက်တဲ့အရေးကြီးဆုံးအချက်၃ချက်ကဘာဖြစ်နိုင်မလဲလို့မြည်ကြည့်တဲ့အခါဦးသိန်းသန်းဦးက
နံပါတ်၁အချက်ကတော့ပညာပေးရမယ်။ဒါတွေကဖြစ်တတ်တယ်ကျွန်တော်တို့လည်းဂျုံနေနေရတာပြောတယ်။ဆွေမျိုးတော်တယ်ဆိုပြီးတော့လည်းလို့လို့လက်လက်မထားနဲ့။နောက်သူစိမ်းနေလည်းယုံကြည်ပြီးတော့အင်းကြီးနာချင်းဆိုမထားပါနဲ့။နံပါတ်၁ကအသိအမြင်ကလေးကိုကာကွယ်စောင့်ရှောက်မယ်ဆိုတဲ့အသိအမြင်ပေးရလိမ့်မယ်။နံပါတ်၂အချက်ကတော့ကာကွယ်စောင့်ရှောက်တဲ့ဘက်နဲ့မိဘတွေမကဘဲနဲ့ကြောင်းပါဝင်ခြင်းရဲ့ရတဲ့ကမတင်ငါဝေရအနေထားဖြစ်လို့ရှိရင်တစ်ဖက်နှစ်ဖက်သတင်းပေးပြီးတော့အပြန်ထိလိုက်တဲ့အပိုင်းမျိုးတွေတူတယ်တတိယတစ်ချက်ကတော့ခုနထိရောက်ခံတာတဲ့ဥတွေဖြစ်တာပေါ့ဒီသုံးခုအဲ့သုံးခုလိုရလို့ထင
်အခုလိုတက်ငယ်မရိမှုအပါဝင်လိန်အကျန်းဖတ်မှုအလုံးကိုပြည်သူတရက်လုံးကကြဲကြဲလောင်လောင်ရှုတ်ချနေပြီးတော့တရားရုံးတွေကလည်းပြည်ထောင်တွေကိုထိတိရရောက်တိုးမြင့်ချမှတ်နေတဲ့အချိန်မှာ မိဘတွေကကိုရင်သွေးကလေးငယ်တွေကိုမျက်ခြေမပြတ်စောင့်ကြည့်ပြီးတော့ဘယ်အတိုင်းအတာအထိပဲကိုရဲ့ခန္ဓာကိုယ်ကိုထိကန်ခွင့်ပေးတဲ့နယ်ဆိုတာကိုပြောပြ။အကြောင်းတွေကလည်းလိင်ပညာပေးသင်ခန်းစာတွေကိုအရွယ်အလိုက်တည်တင်တဲ့လောက်သင်ကြားပေးတဲ့ငယ်မရင်းအပါအဝင်လိင်အကြံဖတ်မှုဆိုင်ရာလူမှုပညာပေးဆွေးနွေးပွဲတွေကိုအလင်းတင်တယ်လို့ပြုလုပ်ပေးပြီးတော့ကလေးငယ်တွေလိင်အကြံဖတ်ခံရတာကနေကာကွယ်ဖို့ဟာအားလုံးရဲ့တာဝန်ဖြစ်တယ်ဆိုတာလူတိုင်းကခေါင်းထဲထည့်ထားကြမယ်ဆိုရင်ဖြင့်ရုပ်ဆိုးအကြီးတန်လာတဲ့တဲ့ငယ်မရင်းမှုဆိုတာကြီးကိုတဖြည်းဖြည်းချင်းရှော့ချသွားနိုင်မယ်လို့မျှော်လင့်ရပါတယ်ရှင်။